ဩဂုတ်လ24ရက်နေ့ကစပြီးပြည်ထောင်နိုင်ငံ BRS မြို့မှာကျင်းပခဲ့တဲ့ကမ္ဘာဖွံ့ဖြိုးပြီးနိုင်ငံကြီးခုနှစ်နိုင်ငံပါဝင်တဲ့ G7 ထိပ်သီးညီလာခံဟာဩဂုတ်လ26ရက်နေ့မှာပြီးဆုံးခဲ့ပါတယ်။ G7 ပူးတွဲကြေညာချက်ကိုမထုတ်ပြန်နိုင်ခဲ့ပေမဲ့အရှင်ပြည်ထောင်အစိုးရကထိပ်သီးညီလာခံအပိတ်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ American သမ္မတ Donald Trump ကလည်းပြည်ထောင်သမ္မတ Emmanuel Macron နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာ Iran အရေးတရုတ် American ကုန်သွယ်ရေးစစ်ပွဲကိစ္စနဲ့နောက်နေ့ American နိုင်ငံမှာကျင်းပမဲ့ G7 ညီလာခံကိစ္စတွေပါဝင်ခဲ့ပါတယ်။အပြည့်အစုံကိုဆက်လက်အနှံ့ဆင်ကြည့်ပါခင်ဗျာ။ပြည်ထောင်နိုင်ငံကအင်ရှင်အဖြစ်ကျင်းပခဲ့တဲ့ဒီနှစ် G7 ထိပ်သီးဆွေးနွေးပွဲမှာပူးတွဲကြေညာချက်တရမထုတ်ပြန်ခဲ့ပေမဲ့ပြည်ထောင်စုရက G7 အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကိုစားညီလာခံအပိတ်ကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်။ကြေညာချက်မှာပါဝင်တဲ့အဓိက5ချက်အနက်ကမ္ဘာကုန်သွယ်ရေးကိစ္စမှာတော့ G7 အဖွဲ့ဝင်နိုင်ငံတွေအနေနဲ့မျှတပွန်းလင်းတဲ့ကမ္ဘာကုန်သွယ်ရေးနဲ့ကမ္ဘာစီးပွားရေးတည်ငြိမ်မှုရှိရေးတနိဋ္ဌန်ချထားတယ်လို့ဆိုပါတယ်။ဒီလာကန်ကျင်းပစဉ်အတွင်း G7 ခေါင်းဆောင်တွေဟာလက်တလောဖြစ်နေပေမဲ့ American နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကိုစိုးရိမ်ကြောင်းလဲထုတ်ဖော်ပြောဆိုထားခဲ့ပါတယ်။ပြည်သူသမ္မတ Macron နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ American သမ္မတ Donald Trump ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးအကြောင်းသတင်းထောက်တွေကိုအခုလိုပြောပါတယ်
။ Just so you understand, China wants to make a deal. Now whether or not we make a deal, it's got to be a great deal for us. You know,
တရုတ်တို့အနေနဲ့သဘောတူညီချက်ရဖို့လိုလားနေတယ်ဆိုတာနားလေပါ။လိုပဲသဘောတူညီချက်ရတဲ့သဘောတူညီချက်ကကျွန်တော်တို့တွေကောင်းရပါမယ်။တရုတ်သမ္မတရှီကိုကျွန်တော်လေးစားပါတယ်။ဒါပေမဲ့သူ့ကိုကျွန်တော်ပြင်းပြင်းထန်ထန်ပြောခဲ့ပါတယ်။ခင်ဗျားတို့အနေနဲ့တစ်နှစ်ကိုဒေါ်လာဘီလီယံ5000လောက်အကျိုးစီးပွားရနေပြီးကျွန်တော်တို့ရဲ့နည်းပညာတွေကိုခိုးယူနေပါတယ်။ဒါကြောင့်တစ်ဖက်50ရာခိုင်နှုန်းစီရမယ့်သဘောတူညီချက်မျိုးကျွန်တော်တို့မလုပ်နိုင်ပါဘူး။ကျွန်တော်တို့တွေပူအားသာရပါမယ်။အားမသာရင်သဘောတူညီချက်မရတာကပိုကောင်းပါတယ
်။တရုတ်နိုင်ငံဒုတိယဝန်ကြီးချုပ်လီယူဟေးကတော့တရုတ်နိုင်ငံအနေနဲ့အမေရိကန်နိုင်ငံနဲ့ဆက်ဆက်ဆွေးနွေးဖို့လိုလားကြောင်းနဲ့ကုန်သွယ်ရေးစစ်ပွဲအချိန်တက်နေတာကိုစန့်ကျင်တယ်လို့လည်းပြောပါရယ်။ G7 ညီလာခံမှာအီရန်နျူကလ িয়ার ကိစ္စကလည်းအရေးပါတဲ့ကိစ္စတစ်ခုဖြစ်တာကြောင့်ပြည်ထောင်စုရဲ့ထုတ်ပြန်စာမှာအီရန်နိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်ဖို့နဲ့ဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိဖို့ဆိုတဲ့အချက်နှစ်ချက်ကိုခေါင်းဆောင်တွေအကြားသဘောတူကြတယ်လို့ပါရှိပါရယ်။ညီလာခံမှာပြည်ထောင်သမ္မတ Macron ကအမေရိကန်သမ္မတ Trump နဲ့အီရန်သမ္မတရူဟာနီတို့အကြားဆွေးနွေးပွဲကိုမြင်တွေ့လိုတယ်လို့လည်းပြောခဲ့ပါတယ်။သမ္မတ Trump ကဒီဆွေးနွေးပွဲဖြစ်နိုင်တယ်လို့လည်းပြောပါတယ
်။ I think Iran wants to get this situation straightened out. Now is that based on fact or based on gut? That's based on gut.
အီရန်အနေနဲ့ဒီကိစ္စကိုအော်အမြင်တဲ့သဘောတူညီချက်ရရှိနေပါတယ်။သူတို့တော်တော်ကိုဆွဆွရွရွခံနေရတာပါ။ကုန်စင်းတို့ကခေါင်ခိုက်နေပြီးစီးပွားရေးကကျနေပါတယ်။ပိတ်ဆို့မှုကြောင့်သူတို့တော်တော်လေးထိခိုက်နေပါပြီ။ဒါကြောင့်တွေးဆဆွေးနွေးပွဲကဖြစ်နိုင်ပါတယ်။
American သမ္မတ Trump ဟာ G7 ထိပ်သီးညီလာခံကိုရုရှားနိုင်ငံနဲ့တည်အောင်တင်ကြောင်းထုတ်ပေါ်ပြောဆိုထားခဲ့ပါတယ်။2014ခုနှစ်အတွင်းရုရှားနိုင်ငံကယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားလက်အောက်သွတ်သွင်းခဲ့တာကြောင့် G7 အဖွဲ့ဝင်ဖြစ်ကထုတ်ပယ်ခံထားရတာပါ။2020ပြည့်နှစ်မှာကျင်းပမဲ့46ကြိမ်မြောက် G7 ညီလာခံမှာရုရှားပါဝင်ကောင်းပါဝင်မယ်လို့လည်းသမ္မတ Trump ကပြောပါတယ်။ဒါ့အပြင်အဲ့ဒီညီလာခံကိုနောက်နှစ် American နိုင်ငံမှာကျင်းပတဲ့အခါဖလော်ရီဒါပြည်နယ်ကသူပိုင်ဆိုင်တဲ့အမျိုးသားဒေါ်ရယ်ဂေါက်ကလပ်မှာလက်ခံကျင်းပပွဲရှိတယ်လို့လဲဆိုပါရယ်။အုံထမ်းပင်တွေအကြားခန္ဓာကြီးကျယ်တယ်လို့သူကိုယ်တိုင်ကပြောလို့ရှိတဲ့သူကိုယ်ပိုင်ဂေါက်ကလပ်ဟာပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်၊ဂျပန်နဲ့ကနေဒါနိုင်ငံကခေါင်းဆောင်တွေကိုအက်ခံဖို့အကောင်းဆုံးနေရာဖြစ်တယ်လို့လဲပြောကြောင်းပါခင်ဗျာ။